ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဝင်ကြီးချုပ်ရင်လတ်ရှင်နာဝတ်အစိုးရအဖွဲ့ကိုဖြုတ်ချဖို့အချိန်မြင့်လှုပ်ဆောင်နေကြတဲ့ဆန္ဒပြသူတွေကိုရဲကမျက်ရည်ယိုပုံးတွေမီးသက်ပိုက်တွေနဲ့ရေတွေဖျက်တာတွေအသုံးပြုခဲ့ပါတယ်။ဝင်ကြီးချုပ်ယုံနာကတရားမှာရဲကဆန္ဒပြသူတွေကိုမျက်ရည်ယိုပုံးနဲ့ပစ်ခဲ့တယ်။ဆန္ဒပြသူတွေကလည်းမပေါက်ကွဲသေးတဲ့မျက်ရည်ယိုပုံးတွေကိုရဲတွေစီပြန်ပြီးတော့ပစ်ခဲ့ကြတယ်လို့ဆန္ဒပြသူတွေနဲ့အတူလူအုပ်ကြားထဲမှာရှိနေခဲ့တဲ့ VOA သတင်းတောင်စတီဖာမန်ကသူ့ရဲ့ Twitter လူမှုရေးကွန်ရက်ပေါ်မှာရေးထားပါတယ်။ဆန္ဒပြသူတွေကအစိုးရရုံအများပြားစီကိုတွားရောက်နိုင်မှုစူးစမ်းကြတဲ့အပြင်ရုံမြင့်တန်ကြားဌာနတွေစီချိတက်ခဲ့ပြီးတော့အစိုးရရဲ့အမြင်တွေကိုတင်ဆက်မပေးဘဲနဲ့သူတို့ဘက်ကအမြင်တွေကိုပဲထုတ်လွှင့်ပေးဖို့တောင်းဆိုခဲ့ကြပါတယ်။အကြမ်းဖက်မှုတွေဖြစ်လာမှာကိုစိုးရိမ်လို့အယောင်စင်တာတော်တော်များများတော့ပိတ်ထားတာပါ။ညာရောကစားခဲ့တဲ့နိုင်ငံရေးအကြမ်းဖက်မှုတွေကြားမှာလူ3ဦးမကတေဆုံးပြီးတော့လူ50ကျော်ဒဏ်ရာရသွားခဲ့လို့တင်းမာမှုကမြင့်မားနေပြီးတော့လုံခြုံရေးကလည်းအထူးတင်းကျပ်နေပါတယ်။ဝင်ကြီးချုပ်ရင်လတ်ရှင်နာဝတ်ကိုထောက်ခံသူတွေအားကစားရုံကလူထုစုဝေးပွဲစီတွားနေကြတော့မှအစိုးရကိုဆန့်ကျင်ဆန္ဒပြသူတွေကတိုက်ခိုက်လို့အဲညာပိုင်းကတနက်ပစ်ခတ်မှုတွေစပြီးတော့ဖြစ်ခဲ့တာလို့ရဲကဒီကနေ့ပဲပြောသွားခဲ့ပါတယ်။ဘယ်သူကပစ်တာလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အတိုက်ခံခေါင်းဆောင်တွေကတော့ဒီကနေ့တင်းငရီနေဟာသူတို့အတွက်အောင်ပွဲခံတဲ့နေ့ဖြစ်ရပါမယ်။ဝင်ကြီးချုပ်ရင်လတ်ရှင်နာဝတ်မနှုတ်ထွက်မချင်းဝင်ကြီးဌာနတခုချင်းစီကိုတင်းစီသွားမယ်လို့တန်တိတ်ထန်ချထားပါရှင့်။